ပြည်အောင်စုလွှတ်တော်မှာကျင်းပတဲ့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်အခမ်းအနားမှာပြည်အောင်စုလွှတ်တော်နိုင်ငံကသူရဥရှိမန်းနဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တို့ကဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်ပြီးဂုဏ်ပြုစကားပြောခဲ့ကြပါတယ်။ပြည်အောင်စုလွှတ်တော်နိုင်ငံကသူရဥရှိမန်းကဗိုလ်ချုပ်အောင်ဆန်းရဲ့နိုင်ငံရေးဖြတ်သန်းမှုနဲ့ပတ်သက်ပြီးအခုလိုဂုဏ်ပြုပြောကြားပါတယ
်။ကျွန်တော်အနေနဲ့လာမယ့်73ရက်နေ့မှာကြားရမယ်ဗိုလ်ချုပ်ရဲ့ညရာပြည်အထိမ်းမှတ်ကိုရည်စူးပြီးဗိုလ်ချုပ်ကိုဒီမိုကရေစီပြည်တော်စုထူထောင်ရေးခေါင်းဆောင်တင်စားပုံပြလိုပါတယ်။အပြောဆိုများအရာတော်ပဲဗိုလ်ချုပ်ရဲ့လုပ်ရက်များကိုခြေခံပြီးဤကဲ့သို့ယုံကြည်၍တင်ပြရမည်ဖြစ်ပါတယ
်။အခမ်းအနားမှာနိုင်ငံရေးပါတီတွေနဲ့တက်မတော်သားကိုယ်စားလှယ်တွေစုစုပေါင်း14ဦးကဗိုလ်ချုပ်နှစ်တရာပြည့်အထိမ်းအမှတ်100စာတမ်းတွေလည်းဖတ်ကြားတင်ပြခဲ့ကြပါတယ်။အခမ်းအနားပြီးမှာလွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအကြီးအကဲတွေကဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်တဲ့ထူးခြားတဲ့ဂုဏ်ပုဒ်တွေကိုပြောကြပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်သူရဦးအောင်ကိုကယနေ့ခေတ်ခေါင်းဆောင်တွေနဲ့ဗိုလ်ချုပ်အောင်ဆန်းကြွားချပုံကိုအခုလိုပြောပါတယ
်။နောက်မျိုးဆက်တည်ရလို့ရှိရင်ဗိုလ်ချုပ်အောင်ဆန်းရဲ့အာဇာနည်ခေါင်းဆောင်ကြီးတွေကမစားဘဲနဲ့စွန့်သွားကြလို့မလို့ကျွန်တော်တို့နောက်မျိုးဆက်တည်ရမစွန့်မနဲ့စားနေရတာပါ။ဒါမှမဟုတ်ဗိုလ်ချုပ်နဲ့အာဇာနည်ခေါင်းဆောင်ကြီးများရဲ့ယေရှုသစ္စာတရားကိုကဘာတည်သည်ဝိကျွန်တော်တို့ဒါသစ္စာရှိရှိနဲ့ကျွန်တော်တို့လိုက်နာယေရှုဆက်ပါဖို့လိုအပ်ပါတယ်။ဒါမှသာလျှင်ကျွန်တော်ကဗိုလ်ချုပ်နဲ့အာဇာနည်ခေါင်းဆောင်ကြီးတို့ပေါ်မှာယေရှုသစ္စာဆောင်လေးရောက်ပါမယ်။ဗိုလ်ချုပ်မျိုးမှန်းခဲ့တဲ့နော်စစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုတပ်မတိုင်းကတို့ကြီးပေါ်ထွန်းလာဖို့ဒီမိုကရေစီနဲ့လူ့ခွင့်ရေးတွေနိုင်ငံသားတိုင်းသားတွေပြည်ဝရရှိစေဖို့တကူဆက်လက်ကြိုးပမ်းသွားခြင်းအပြင်ဗိုလ်ချုပ်နဲ့အာဇာနည်ခေါင်းဆောင်ကြီးများရဲ့ယေရှုကိုယေရှုကိုဆက်တဲ့မှာကြောင့်ပြောကြလို့ပါတယ
်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကဗိုလ်ချုပ်အောင်ဆန်းဟာမြန်မာနိုင်ငံတွင်သာမကပဲကဘာမှာပါတင်စားထိုက်တဲ့ခေါင်းဆောင်ဖြစ်တယ်လို့ပြောပါတယ
်။အဆန်းကလာမြန်မာပြည်မှာဒီမကပါဘူးကဘာမှာတောင်မှရှာမရှာတဲ့ခေါင်းဆောင်မျိုးဖြစ်တယ်။သူကတကယ် political genius ပဲရှေ့ပြစ်တည်းလည်းသူကြုံမြင်ခဲ့တယ်။ဒါမှမဟုတ်သူလှုပ်တက်လှုပ်ထိုက်တာတွေအကုန်လှုပ်သွားတဲ့သဘောရှိတယ်။ဟလာဗိုလ်ချုပ်ပြောတဲ့စကားရှိရဲ့တိုင်းရင်းသားတွေကဟလာသူတို့လူငါသမင်းရှာတမျိုးကင်ရတဖုံဒီလိုမျိုးခွဲထွက်မနေပါနဲ့အားလုံးစီလုံးညှို့ဖို့လိုတယ်ဆိုတဲ့သူ့စကားလေးကိုတော့ဒီအချိန်မှာမှတ်ရတယ်။ဒါမှမဟုတ်ကျွန်တော်တို့တိုင်းရင်းသားစီလုံးညှို့ရတဲ့အသိအရေးကြီးတယ်ဆိုတဲ့အကြောင်းကိုဗိုလ်ချုပ်အောင်ဆန်းရဲ့နှစ်တရာပြည့်မှာကျွန်တော်ပြောချင်
။ကရင်မျိုးသားအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစောအောင်ကျော်နိုင်ကဗိုလ်ချုပ်အောင်ဆန်းဖြစ်စေခြင်းနဲ့တက်မတော်အကြောင်းကိုအခုလိုပြောပါတယ
်။စစ်တပ်ဆိုတာနိုင်ငံသူနိုင်ငံသားတွေကိုညှဉ်းပန်းဖို့မဟုတ်ဘူး။လက်နေအားကိုးပြီးတော့တကူပြဖို့လည်းမဟုတ်ဘူး။စစ်တပ်ဟာနိုင်ငံရဲ့အစိတ်ကဖြစ်ရမယ်။နိုင်ငံစစ်တပ်ရဲ့အစိတ်ကဖြစ်ရဘူးလို့အဲ့ဒီစကားကိုသူပြောခဲ့တာ။စစ်တပ်ကိုသူနေရင်တဲ့သဘောနဲ့ပြောတာမဟုတ်ဘူး။စစ်တပ်ကိုပြည်သူတွေချစ်တဲ့စစ်တပ်ဖြစ်ရတယ်။တဲ့အဲ့ဒီစကားအတိုင်းသာဆိုရင်တကယ်လို့များဗိုလ်ချုပ်ကဒီနေ့တိလက်ရှိတက်ရှိတင်စားရှိအောင်မယ်ဆိုရင်အခုတပ်မတော်ကနေလိုအပ်တဲ့တပ်မြေလေယာဉ်မြေတွေချမ်းမြေတွေကိုင်းမြေကျွန်းမြေတွေတင်ဆက်မှုမရှိနိုင်ဘူးလို့ကျွန်တော်အဲ့ဒါကိုရဲရဲကြီးပြောရဲပဲအဲ့ဒီကိစ္စမှာဗိုလ်ချုပ်ရဲ့သဘောထားပေါ်မှာသူရဲ့မိန့်ခွန်းပေါ်မှာကြည်ကျင်အပြင်ကျွန်တော်တို့ဒီနေ့တိလို့ဒီဘက်ကဖြစ်မယ်လို့တော့မထင်ဘူးဒါကိုသူ့ကိုဂုဏ်ပြုတဲ့အနေနဲ့ကျွန်တော်ပြောရင်းဖြစ်ပါတယ်
ပြန်ကြားရေးဝန်ကြီးဌာနဝန်ကြီးဦးရထွတ်ကဗိုလ်ချုပ်အောင်ဆန်းလက်ထက်ကလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ရပုံကိုအတူယူပြီးလက်ရှိအသွင်ကူးပြောင်းရေးမှာလည်းဗိုလ်ချုပ်အောင်ဆန်းထားရှိခဲ့တဲ့စိတ်ဓာတ်မျိုးထားကြဖို့အတူယူကြဖို့လိုအပ်တယ်လို့အခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မှာကျွန်တော်ဗိုလ်ချုပ်ကိုချစ်နေုံနဲ့လည်းမပြီးသေးပါဘူး။အဗိုလ်ချုပ်ရဲ့နမူနာယူစရာကောင်းတဲ့ကိစ္စတွေမှာကျွန်တော်တို့အများကြီးပြောကြရမယ်။အရေးဆုံးတစ်ခုကလွတ်လပ်ရေးရယူဖို့အတွက်အင်မတန်မှအရေးကြီးတဲ့ကာလမှာသူ့အနေနဲ့အင်မတန်မှထင်ပေါ်ကျော်ကြားပြီးတော့သူလှုပ်ချင်တယ်မရဖြစ်အောင်လုပ်နိုင်တဲ့ဆောင်းအားရှိနေတဲ့အချိန်မှာတော့သူဖြစ်ချင်သမျှအကုန်မလုပ်ခဲ့ဘဲနဲ့အားလုံးလက်ခံနိုင်တဲ့အဖြစ်တစ်ခုကိုရှာနိုင်တဲ့ဆောင်းရည်ကအင်မတန်မှဒါတန်ဖိုးထားဖို့ကောင်းပါတယ်ဒါပေမဲ့ဒီကိစ္စကိုတော့လူအတော်များများကရည်ညွှန်းမှုပြက်ကွက်တာလည်းကျွန်တော်တို့ဟိုမေ့လျော့နေတာလည်းကျွန်တော်တွေ့တယ်ပေါ့ဒါကြောင့်မလို့ကျွန်တော်ပြောချင်တာတော့ကျွန်တော်နိုင်ငံကလည်းလူလက်ယူဖို့စူးစမ်းစဉ်ကာလတုန်းကလိုပဲဟလာအတွင်ကူပြောင်းမှအင်မတန်မှဒေးနဲ့တင်မှုတဲ့နေရာကိုရောက်နေတဲ့အချိန်မှာလူတိုင်းကဘူဂျောင်းဆန်းလိုပဲကိုဖြစ်ချင်တာတခုတည်းကိုမကြည့်ဘဲနဲ့အလုံးလက်ခံနိုင်တဲ့ဖြည်တစ်ခုကိုညီညွတ်ရှာနိုင်တဲ့နမူနာကောင်းကိုယူနိုင်ပါစေလို့လည်းကျွန်တော်ဆုတောင်းချင်တယ
်။ဗိုလ်ချုပ်နှစ်တရာပြည့်အခမ်းအနားကိုလွှတ်တော်ကိုယ်စားလှယ်တွေအစိုးရဝင်ကြီးတွေတက်မတော်ညှိနှိုင်းကိုယ်ကဲရေးမှူးဗိုလ်ချုပ်ကြီးလှထေးဝင်းနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌတို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။